路径的设定，今生这么热，度日打算个把乱。
ညီမစာဒီဒုစာလူဆိုလိုက်လူကိုညီမစာပေတခုတည်းကိုပဲလေးစားရမှာမဟုတ်ပါဘူးလူမျိုးတိုင်းမှာကိုယ်ပိုင်ဖြစ်တဲ့ကိုစာပေရင်ကျေးမှုအမှုပညာဆိုတာရှိကြပါတယ်အားလုံးဟာလေးစားတန်ဖိုးထားရမယ့်အမွေအနှစ်တွေပါခေတ်ဆက်ဆက်မှာဖြတ်တန်းလာခဲ့တဲ့ဒီအမွေတွေကိုမပြောက်ပြက်အောင်တိုးတက်သည့်ထက်ပိုမိုတိုးတက်လာအောင်ထိမ့်သိမ်းဆောင်လျှောက်ဆောင်ရွက်နေကြတာမြင်တွေ့နိုင်ပါတယ်ပြောပြနေစရာအထူးမလိုတဲ့နိုင်ငံသားတိုင်းလူမျိုးတိုင်းရဲ့တောင်းအောင်များပင်ဖြစ်ပါတယ်ဘဲကူဝဲတော်ကိုစာပေရင်ကျေးမှုအမှုပညာကိုတန်ဖိုးထားသူတွေနဲ့သူတို့ရဲ့ရင်ကျေးမှုပြရိုက်ကြီးငယ်တွေထိမ့်သိမ်းထားတဲ့အမွေနှစ်ဒီကိုနိုင်ငံတော်များများမှာတွေ့ရပါတယ်။ဂုံယူစွာနဲ့ပြရိုက်ကြီးတွေကိုလှလှပပခင်းကျင်းပြသပြီးလာရောက်ကြည့်ရှုတဲ့အတွေ့ဝင်ကြီးတောင်တောင်းလိုက်ပါသေးတယ်။သူများတိုင်းပြည်တွေမှာကိုစာပေရင်ကျေးမှုအမှုပညာအမှုလက်ရာတွေကိုဘယ်အတိုင်းတာအထိအလေးနက်ထားတန်ဖိုးထားကြသလဲဆိုတာသိနေရပါတယ်အထင်သေးတယ်ဆိုတာလုံးဝမရှိသလောက်ပါပဲတခါကအမေရိကကိုကြွလာတဲ့ပိတိကတ်စာပေခစ်စာပေတက်မြောက်ကျွမ်းကျင်တဲ့မြန်မာဆရာတော်တစ်ပါးနဲ့ဆုံဖြစ်ကြပါတယ်ကျုံတုံးခိုက်မှာဒေသခံတန်ဃာတော်များနဲ့ကြွလာတဲ့မြန်မာဆရာတော်ကြီးကိုဒဂါရမတွေကဆွန့်ဆက်ကပ်လှူဒန်းပါတယ်အဲ့ဒီပွဲမှာဆရာတော်ကြီးကအခုလိုပြောလာပါတယ်နိုင်ငံခြားထွက်ပြီးကလေးကကျုပ်မြန်မာတွေနဲ့မပေါင်းဘူးမြန်မာတွေလှူတာမစားဘူးမြန်မာစာမဖတ်ဘူးမြန်မာစကားမပြောဘူးရှက်လုံးလုံးကိုကိုကူတော့မြမာလို့မပြောဘူးဗျာတဲ့အလွန်မှားရင်းနေတဲ့အတွေးခေါ်ဆိုတာသိပါတယ်အမုန်းမခံကျင်ကြလို့ဆရာတော်ကြီးမိန်တာကိုဘယ်သူကမှပြန်လဲမလျှောက်ထားကြပဲငြိမ်နေကြပါတယ်တလွဲဂုံယူပြီးကိုပေါင်ကိုလန်ထောင်းနေကြတဲ့တချို့သောရှင်လူယဟန်းတွေကိုတွေ့ရခဲ့ပါတယ်အခုလို့မတွေ့ကျင်ပဲတွေ့လိုက်ရတော့စိတ်တော့မကောင်းပါဘူးအသိဉာဏ်နုနယ်လှတဲ့ဒကာတော်မတွေကဆရာတော်ကိုယ်တိုင်ပြောနေတာဖြစ်လို့အမှန်ပဲထင်ပြီးလမ်းမလိုက်တော့မှစိုးရင်ရပါတယ်အားလုံးကအမှန်တရားကိုမြင်နိုင်အောင်ဦးစင်းကိုယ်တိုင်ပဲမိကုံးလေးတွေမေးလျှောက်ခဲ့ဘူးပါတယ်ဆရာတော်ဖះငယ်ချင်းကလေးဘဝတုန်းကဘာစကားကိုစတင်ပြောခဲ့ပါသလဲဆရာတော်ဖះပညာတတ်တူဖြစ်အောင်ပထမဆုံးအခြေခံစတင်သင်ကြားခဲ့တဲ့ဘာသာစကားကဂျပန်စာလားအင်္ဂလိပ်စာလားမြန်မာစာလားလို့မေးတော့မှမြန်မာစာနဲ့မြန်မာမုန်းဒီရေးတွေဆက်မပြောတော့ပါဘူးနောက်တစ်ခါအခုလောလောဆယ်အမေရိကန်တက္ကသိုလ်တွေမှာပညာလာသင်နေကြတဲ့လူငယ်တွေနဲ့တက္ကသိုလ်တွေမှာစုံဖြစ်ကြပါတယ်မြန်မာနိုင်ငံမှာမွေးမြန်မာနိုင်ငံမှာအထက်တန်းကျောင်းတက်ခဲ့ကြပြီးမြန်မာစာပေနဲ့မြန်မာစကားကိုကောင်းကောင်းမပြောတတ်မဖတ်တတ်ကြတာအတော်များများတွေ့ရပါတယ်နိုင်ငံခြားမှာမွေးလာတဲ့ကလေးများကတော့မြန်မာစာသင်မြန်မာစကားပြောနေကြချိန်မှာအခုမှရောက်လာတဲ့မြန်မာလူငယ်တွေကမြန်မာစကားမပြောဘဲအင်္ဂလိပ်လိုပဲပြောနေကြလို့အံ့ဩစရာအဖြစ်မြင်တွေ့ရပါတယ်သူတို့ကတော့မြန်မာစာမသင်တဲ့ international ကျောင်းတွေမှာပညာသင်ခဲ့ရလို့ဒီလိုဖြစ်ခဲ့ရတာလို့ယူသားစွာရှင်းပြကြပါတယ်အဓိကတော့မြန်မာစာကိုအထင်မကြီးတဲ့မိဘတွေတလွဲစပင်ကောင်းပြီးအတွေးမြင်လွဲလို့ခုလိုအကျိုးနဲ့ရတာဖြစ်ပါတယ်တက်တမရန်ဒီဆရာတော်ဖះကြီးအမေရိကကြွားရောက်လာစဉ်ကဗီယက်နမ်ဖုန်းတော်ကြီးကျောင်းရဲ့တရားစခန်းမှာတရားဟောပါတယ်ပါမောက်ခချုပ်ဟောင်းဦးတင်ဦးလှိုင်ကမြန်မာကနေအင်္ဂလိပ်ဘာသာပြန်ပါတယ်နောက်ဆုံးမှာ BNN ဖုံးတော်ကြီးတပါးက BNN ဘာသာသူပြန်ပေးပါတယ်ဒီအချိန်မှာငါဗမာအရန်ဖြစ်ချင်တာပဲဘာဖြစ်လို့လဲဆိုတော့ဆရာတော်ကြီးဟောနေတဲ့မြန်မာစကားမြန်မာတရားကိုတိုက်ရိုက်နားလည်ပြီးတရားနာကျင်လို့ပါတဲ့ BNN တကာတူကပြောလာပါတယ်ကိုယ့်ကလေးတွေကိုငယ်စဉ်မှာမြန်မာစာမြန်မာစကားသင်မပေးခဲ့ဘူးဆိုရင်သူတို့လေးတွေလူလားမြောက်လာလို့တရားဘာဝနာတွေလိုက်စားတဲ့အခါမှာငါတို့တွေမြန်မာစာမြန်မာစကားမတတ်တာအရန်နစ်နာတဲ့အကြောင်းယူကျုံမရဖြစ်ပြီးနောင်တရတဲ့မြမာတွေကိုတွေ့နေရလို့ပဲဖြစ်ပါတယ်။တချို့မြမာတွေနိုင်ငံတကာပွဲတွေမှာလှပတဲ့မြမာဝစ်စုံတချို့ BNN က BNN ဝစ်စုံထိုင်းတွေကထိုင်းဝစ်စုံတွေနဲ့တော်တော်ကြီးလို့ကောင်းပြီးကျက်တည်ရှိပါတယ်။မြမာစာစီဒုစာဒုစာကိုဒုချစ်တီဆိုတာကလည်းဒါတခုတည်းကိုဆိုလိုတာမဟုတ်ပါဘူး။ကိုယ်ယဉ်ကျေးမှုဓလေ့ထုံးစံဘာသာသာသနာအစုံအမအားလုံးကိုတန်ဖိုးထားပြီးချစ်တတ်ဖို့ကိုဆိုလိုတာဖြစ်ပါတယ်။တံမိုးထားတယ်ဆိုတာကလည်းဗဇက်ကပြောနေုံမျှနဲ့မပြီးပဲလက်တွေအကောင့်ထဲပေါ်လှုပ်ဆောင်မှုတွေနဲ့တက်တည်ပြရမှာဖြစ်ပါတယ်။တမိုင်းကပြောနေတဲ့ပထမမြန်မာနိုင်ငံတော်ဒုတိယမြန်မာနိုင်ငံတော်စတဲ့ပြောင်းလဲမှုတွေမှာစာပေရင်ကျေးမှုအမှုပညာဘာသာတာသနာအမွေအနှစ်တွေများစွာပါဝင်လျက်ရှိပါတယ်။ခေတ်ဆက်ဆက်မှာတိုးတက်ထွန်းကားလာတဲ့မြန်မာစာပေခရီးရေးစည်းကြောင်းကိုလည်းဖော်ပြနေပါတယ်။ ယနေ့ခေတ်မှာဇိုက်အိမ်ကြီးတွေဖွဲ့ပြီးအခိုင်အမာစာရေးကြတဲ့စာရေးဆရာတွေပျောက်လူနေပါဖြစ်တယ်လို့လှပတဲ့ကြံရည်တွေကိုဖန်တီးနိုင်တဲ့ပညာရှင်တွေလည်းစိတ်သုံးသွားပြီဖြစ်ပါတယ်။ဒီတော့ညီမတွေကိုညီမစာပေကိုမဖျက်ဆီးမိဖို့အတတ်နိုင်ဆုံးထိမ့်သိမ်းဆောက်ရှောက်ပြီးတိုးတဲ့အောင်မြင်အောင်ဆောင်ရွက်ကြဖို့လူတိုင်းမှာတာဝန်ရှိတဲ့အကြောင်းတတိပေးတိုက်တွန်းအပ်ပါတယ်။ဒါရမပေါင်းသူတော်ကောင်းတို့ဆင်းရဲကင်းပြောက်ချမ်းသာရောက်ရည်ကိုစိတ်နှပြချမ်းမှချမ်းသာကြပါစေ။လူချင်းနှိမ့်ဆက်ချင်းကင်းရှင်းကြပါစေ။တို့မြတ်တာစွမ်းကပါလွန်ငြိမ်ချမ်းကြပါစေ။